ခဲ့တဲ့တနင်္လာနေ့ဒီဇင်ဘာလ3ရက်နေ့ကမြန်မာနိုင်ငံစစ်အစိုးရပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်စန်းကတနင်္လာဆရာတွေကိုနေပြည်တော်မြို့တော်တွေကိုခေါ်ယူပြီးတော့ရှာရှာပါပါတနင်္လာရှင်းလင်းပွဲတရကျင်းပပြုလုပ်ခဲ့တာအားလုံးအသိပဲဖြစ်ပါတယ်။အဲ့ဒီတနင်္လာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးပြောကြားသွားတဲ့စကားတွေတော်တော်များများတဲ့ကစကားတစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကိစ္စမှာအမျိုးသားညီလာခံကနေပြီးတော့ဆုံးဖြတ်ချမှတ်ထားခဲ့တဲ့အတိုင်းဆက်လက်ပြီးတော့လုပ်ငန်းတွေဆောင်ရွက်သွားမယ်။ဘယ်ဖွဲ့စည်းဘယ်ပုဂ္ဂိုလ်ကမှအကူအညီပေးတာတို့အကြံဉာဏ်ပေးတာတို့ကိုမလိုပါဘူးလို့ပြောကြားသွားတဲ့စကားဖြစ်ပါတယ်။အဲ့ဒါလို့ပြောကြားလိုက်တဲ့အတွက်ကြောင့်အမျိုးသားပြန်လည်ရင်ကြားစစ်ရေးအတွက်ကုလသမဂ္ဂအဖွဲ့ကြီးကနေအထူးကိုယ်စားလှယ်ဆစ်လွှတ်ပြီးဂျားဝင်ကြိုးပမ်းဆောင်ရွက်ပေးနေတဲ့ကိစ္စတွေဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီတို့ရဲ့အခမ်းအကဏ္ဍတွေဘယ်လိုများဖြစ်သွားကြပြီလဲ။ဒီအခြေခံဥပဒေရေးဆွဲရေးကိစ္စကိုစစ်အစိုးရအနေနဲ့သူတို့စိတ်တိုင်းကျဆက်ပြီးတော့လှုပ်သွားတော့မယ်ဆိုတဲ့စကားဟာအများရဲ့မျှော်လင့်ချက်တွေကိုပုတ်ချလိုက်တဲ့သဘောပဲဖြစ်တယ်လို့လည်းအကြက်ကပုံကတွေကဆိုကြပါတယ်။အဲဒီတော့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ NCGUB ဝန်ကြီးဒေါက်တာတင့်ဆွေအနေနဲ့ဘယ်လိုရှုမြင်သုံးသပ်မိလဲဆိုတာဥစွာပထမကြားပြစီခင်ဗျာ
။တနင်္လာရှင်းလင်းပွဲတစ်ခုလုံးကိုကြည့်လို့ရှိရင်ကျွန်တော်ပါသွားသတိရလဲဆိုတော့ဒီဆရမှုစင်အစိုးရဟာအဲ့နတ်ပြင်းတဲ့ဘက်ပဲဟိုခွေးပြေဝပြေးပြေးခွေးပုံးဝပုံပုံးရမယ်အချိန်ထိသူ့ရဲ့ပြန်ကြရေးဝန်ကြီးကအဲ့ဒါ TV နဲ့သတင်းစာတွေမှာပြောခဲ့တဲ့ဟာကိုကျွန်တော်သွားပြီးသတိရပါတယ်ခင်ဗျတနည်းအားဖြင့်အာနာရှင်တို့မြည်ဒီမနေ့ပြင်ထွက်ပြေးရပါသည်ဒီငယ်လေးထိကတော့စကားကတော့လေကတော့မလျှော့ဘူးဆိုတဲ့အချက်ကိုကျွန်တော်ပထမဆုံးသွားပြီးသတိရပါတယ်အဲ့တော့ဒီသတင်းစာရှင်လုံးမှာ NLD ပါတီနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခန္ဓာကိုပိတ်သွားပြီလို့ဟိုယူဆလောက်အောင်ပြောသွားတဲ့အချက်ကတော့ပထမဟိုဘာကိုသွားပြီးတော့ကျွန်တော်တတိထားကောက်ချက်ချမိလဲဆိုတော့ဒီနာဖစစ်ဆိုးရဟာအခုလိုဟလာပြည်တွင်းမှာလူတုဒီနဲ့တန်ဃာတွေကအသက်ဖေးပြီးတော့ဟလာသူတို့အစိုးရလောက်တာတွေကိုမကြိုက်ဘူးလို့ပြောတယ်နိုင်ငံတကာကလည်းဟလာချက်နဲ့ချက်ကြက်နဲ့ထောက်ပြတဲ့ချက်တွေကိုလည်းဂရုမစိုက်ဘူးငါမြင်ငါဆိုင်မယ်သွားမယ်ဆိုတဲ့တနည်းအားဖြင့်စက်ပြီးမိုက်အောင်မယ်ဆိုတာကိုထပ်ပြောတဲ့သဘောပဲဖြစ်ပါတယ်တကယ်တမ်းကျတော့သူတို့ကဒီ NLD ရဲ့ခန့်ကဏ္ဍတနည်းအားဖြင့် 1990 ပြည်နှစ်ရွေးကောက်ပွဲရက်လက်ရဲ့လာခန်းကန္နာကိုဒါကတော့သူတို့တက်လာကြတဲ့ပေကျင်တဲ့စကားပါတိတ်တော့ထူးဆန်းတာတော့မဟုတ်ဘူးပေါ့လေသို့တော်လည်းပဲအခုလိုနိုင်ငံတကာရာရောဟာလာဒီတော့ကအသက်ပေးပြီးဆန္ဒပြမှုတွေရောရှိလာတာတောင်မှသူတို့မလျှော့ဘူးဆိုတဲ့အချက်ဟာကျွန်တော်တို့ဘသူပဲဖြစ်ဖြစ်ပြည်သူလူထုပဲဖြစ်ဖြစ်ကျွန်တော်တို့လိုနိုင်ငံတကာကနေကြိုးစားနေတဲ့လူတွေပဲဖြစ်ဖြစ်နိုင်ငံတကာအစိုးရနဲ့တိုင်ဝမ်တွေကပဲဖြစ်ဖြစ်နာအဖဆီဆိုးအပေါ်မှာလုံးဝရှော့တွက်လို့မရဘူးဆိုတဲ့အချက်ကိုကျွန်တော်တို့ပထမဦးဆုံးကောက်ချက်ချမှာသို့တော့တိုင်းပြည်ရဲ့ဟလာအနာဂတ်ရေးကိစ္စမှာ NLD ခန့်ခန္ဓာတိုင်းသားပြည်သူလူထုတွေရဲ့ခန့်ခန္ဓာကတော့ဘယ်လိုမှမေ့ပြလို့မရဘူးဆိုတာကတော့ကျွန်တော်တို့ဒါအနာဖကိုတိုင်းသိလဲသိမယ်သူတို့မပေးချင်တာကတပိုင်းပေါ့လေကျွန်တော်ဒါပထမချက်နေတယ်ဒီလိုပဲဟိုထောက်ပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီ NLD ပါတီနဲ့ဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍမရှိတော့ဘူးကုလသမဂ္ဂကနေပြီးတော့ဝင်ရောက်ကူညီပေးနေတာကလည်းပဲဟလာမလိုဘူးဟိုသူတို့ပြောထားတဲ့စကားပြောမယ်ဆိုလို့ရှိရင်တော့နော်ပြင်ပကနေပြီးတော့ဘဲဖွဲ့စည်းဘသူဘဝကမှကူညီတာအကြံဉာဏ်ပေးတာမလိုဘူးဆိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်လာပြီးတော့ကြိုးပမ်းဆောင်ရွက်ပေးနေတာလည်းမလိုဘူးဆိုတဲ့သဘောမျိုးဖြစ်နေတယ်လို့ပြောကြတာပေါ့လေအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဦးအောင်နိုင်ဦးဘယ်လိုမြင်လဲဆိုတာကျွန်တော်ကြားပြသေးခင်ဗျာ
အခုအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တော့အခြေအနေကတော့ရှင်းရှင်းမြင်ရတဲ့သဘောပေါ့နော်ကျွန်တော်တို့ဒီစစ်ဆိုးရအနေနဲ့ကဒီအစတဲဟိုကဒီတိုက်ခိုက်ရာစုတွေပေါ်မှာမလိုလားတဲ့ကိစ္စကပို့ပြီးတော့ပုံမှန်ကြီးပေါ်သွားတဲ့သဘောပေါ့နော်ကမ္ဘာ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံရေးကိစ္စမှာဝင်ပြီးတော့ဟလာလှုပ်တဲ့ကိစ္စဟာလည်းအရာမရောက်ဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတဲ့သဘောပေါ့ဗျာဟိုတကယ်တမ်းပြောရလို့ရှိလို့ရှိရင်တော့အမှန်တကယ်ကတော့ခုနဒေါက်တာပြည့်စုံပြောသလိုပဲအစတည်းကအဲမလိုလားတဲ့အနေထားကတော့ဒါရှင်းရှင်းကြီးရှိကြတာပေါ့လေအခုအချိန်မှာကတော့ဟလာပို့ပြီးတော့ရှင်းသွားတဲ့သဘောပေါ့အဲတော့တနည်းအားဖြင့်ပြောလို့ရှိလို့ရှင်လဲစစ်ဆိုးရရဲ့အနေထားဟာနောက်ဆုံးရောက်နေသလားဆိုတာမျိုးစဉ်းစားကြရတယ်ဖြစ်လာတာပေါ့နော်အခုကျွန်တော်တို့ကြားနေရတဲ့သတင်းတွေရရောပေါ့နော်တခုရှိတာကတော့ကျွန်တော်တို့ NLD ရဲ့ခန်းကဏ္ဍပေါ့နော်အတိုက်ခံရဲ့အခန်းကဏ္ဍမပါတော့ဘူးဆိုတာကအခုကိုကျော်ကျော်ဆန်းပြောတဲ့ကိစ္စဟာတကယ်ပဲစစ်ဆိုးရတစ်ခုလုံးရဲ့သဘောထားလားနောက်ဆုံးခုနလိုအခြေအနေဆိုးနေတဲ့အပေါ်မှာအဲထွက်ကန်ကန်တဲ့သဘောပဲလားဆိုတာမျိုးဟာတွေကတော့အဲမေးစရာတွေတော့ရှိတာပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့မြို့သားညီလာခံ လုပ်တဲ့ကိစ္စဟာ14နှစ်ကြာသွားတယ်ပေါ့နော်14နှစ်ကြာတော့အဲ14နှစ်ကြာတဲ့ကိစ္စမှာကျွန်တော်အနေနဲ့ပြောခဲ့တာကတော့ဒီမျိုးသားညီလာခံဆိုတာကိုအကြောင်းပြပြီးတော့စစ်ဆိုးရဟာသူ့ရဲ့အုပ်ချုပ်ရေးကိုဆွဲဆက်လာတဲ့သဘောရှိတယ်မျိုးသားညီလာခံစပြီးတော့အလုပ်တဲ့ပုံစံပါဝင်တဲ့သူတွေဒီလုပ်ငန်းရှင်ကိုစစ်ဆိုးရကိုယ်တိုင်ကထိန်းချုပ်လာတဲ့ကိစ္စအဲဒီနောက်ပိုင်းမှာအခုမျိုးသားညီလာခံပြီးတော့အခုဖွဲ့စည်းပုံရေးတဲ့အခါကျတော့လေဒီမျိုးသားညီလာခံမှာဦးဆောင်ခဲ့တဲ့သူတွေကပဲဖွဲ့စည်းပုံပြန်ရေးတယ်ဆက်တဲ့ချင်းအခြေအနေအားလုံးကိုကြည့်လို့ရှိလို့ရှိရင်စစ်ဆိုးရဟာအစတည်းကဘာကိုမှအလျှော့မပေးခြင်းဘူးဆိုတော့ဆန္ဒဟာပေါ်နေတာပေါ့နော်အဲ့တော့ဒီမှာစိတ်ဝင်စားဖို့တခုကောင်းတာကဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လည်းဒီစက်တင်ဘာဒီတန်ကားတော်တွေလှူရှားမှုဖြစ်ခင်တော့ဒီဖွဲ့စည်းပုံဟာဆိုလို့ရှိရင်အပြောင်းလဲကောင်းတော့မကောင်းဘူးမကောင်းတာတော့များတယ်တိုးတော်လည်းပဲအပြောင်းလဲဖြစ်နိုင်မှုလမ်းကြောင်းလေးများပေါ်ကောင်းပေါ်နိုင်တယ်ဆိုပြီးကျွန်တော်တို့ဆွေးနွေးကြတာဒီလည်းရှိပါတယ်ဒါပေမဲ့စက်တင်ဘာလှူရှားမှုပြီးတဲ့နောက်မှာကတော့ဒီဖွဲ့စည်းပုံကိုအဲ့ဒီလိုပဲဆက်သွားမယ်ဘလို့မှအလျှော့မပေးဘူးဆိုလို့ရှိရင်တိုင်းပြည်ကိုရှေ့လျှောက်ဆက်ပြီးတော့အုပ်ချုပ်ဖို့ကိစ္စဒီဖွဲ့စည်းပုံကိုအကောင်အထည်ဖို့ကိစ္စဟာဘလို့မှကိုဖြစ်နိုင်တဲ့အနေအထားမျိုးမရှိတော့ဘူးလို့အဲကျွန်တော်အနေနဲ့မြင်တယ်ပေါ့နော်အဲ့တော့အခုလိုပြောတဲ့ကိစ္စဟာအခုလိုဟလာနိုင်ငံသားကအကူအညီမလိုဘူးဘသူ့ကိုမှအကူအညီမလိုဘူးဆိုတဲ့ကိစ္စဟာစစ်ဆိုးရရဲ့ဟလာဆန္ဒကိုကုမှုလင်းလင်းပေါ်ပြလိုက်တဲ့ဆိုပေမဲ့အခုလိုပြောလိုက်တဲ့အနေထားဟာကျွန်တော်တို့တွေးဆဆွေးနွေးပွဲအခုတော့ဆက်စစ်ကြီးနဲ့လုပ်နေတဲ့တွေးဆဆွေးနွေးပွဲကိုလည်းလုံးဝအာမပြေပဲနဲ့ရှေ့ကိုဆက်သွားမယ်တိုင်းပြည်ရဲ့အနေထားပေါ့နော်ထိတ်တိုက်ရင်ဆိုင်ရင်အနေထားမျိုးတွေအများကြီးကြုံနိုင်တဲ့လမ်းဟလာစစ်ဆိုးရအကြောင်းလဲဟာဆိုပုံမှန်မဟုတ်ဖ ೇನೆ မြန်မြန်ဆန်ဆန်ကြောင်ကြောင်လေးလေးဖြစ်သွားနိုင်တဲ့အနေအထားမျိုးရှင်းပြောလို့ရှိလို့ရှိရင်တော့သိပြီးတော့ဟလာအလားလာမကောင်းတဲ့အနေအထားမျိုးကိုဥတည်နေတယ်လို့ကျွန်တော်အနေနဲ့မြင်မိပါတယ
်ဟုတ်ကဲ့အဲ့တော့အခုဒေါက်တာတင်းဆွင်နဲ့ဦးအောင်နိုင်ဦးတို့ပြောသွားကြတဲ့စကားတွေအတိုင်းပေါ့ဒီစစ်အစိုးရအနေနဲ့ကတော့ NLD ပါတီဒီမိုကရေစီအင်အားစုတွေပေါ်မှာဘယ်တော့မှနေရာပေးလို့တဲ့စိတ်ဆန္ဒကိုမပြခဲ့ပါဘူးဒါကတော့အလုံးလည်းပဲကျွန်တော်တို့သိနေကြပါတယ်ဒါပေမဲ့လို့နိုင်ငံတကာကပြည်အားတွေတနည်းနဲ့တနည်းများများလာပြီးတော့ကုလသမဂ္ဂအဖွဲ့ကြီးကပါကြားဝင်ပြီးတော့ဂျိုဗန်ပေးလာတယ်ဆိုတော့ညှို့လင်းချက်ရောင်ကြီးလေးတော့ပေါ်လာပြီလို့ထင်ခဲ့ကြတဲ့သူတွေလည်းပဲအများပြားရှိခဲ့တာပေါ့လေဒါအပြင်ဒေါ်ဆန်းစုကြည်နဲ့နောက်ဆက်သွယ်ရေးဝန်ကြီးဟိုဗိုလ်ချုပ်အောင်ကြီးတို့တွေ့ဆုံခဲ့တယ်နောက်တစ်ခါဒီသတင်းစာရှင်းလင်းပွဲမှာပဲဗိုလ်ချုပ်အောင်ကြီးကလည်းပဲဒေါ်ဆန်းစုကြည်နဲ့သူတုံးချိန်တုံးကတွေ့ဆုံခဲ့တာဒီအပြုသဘောဆောင်တဲ့တိုးတက်မှုရှိပါတယ်လို့လည်းသူကပြောသွားတော့ဒီစကားတွေကဒီစဉ်းစားကြတယ်အများကြီးဖြစ်လာတာပေါ့ဒီတော့ဟိုဥမော်မြင့်အနေနဲ့ရောသတင်းသမားကြောက်အနေနဲ့ဘယ်လိုများမြင်သလဲခင်ဗျဟု
တ်ကဲ့ဒီကျွန်တော်မြင်တာဟုတ်တယ်အဲ့ဒါတော့ဒီနိုင်ငံရေးသဘောကကကြည့်မယ်ဆိုရင်တော့ဒီအခုလိုမျိုး NLD ကိုအဲ့ဒါတို့ဒီမျိုးသားညီလာခံအိက္ခမှာဆက်ပြီးတော့ပါခွင့်မပေးဘူးဒါမှမဟုတ်လို့ကျွန်တော်မျိုးသားညီလာခံကနေဒီနောက်ဆက်တွဲရလာဖြစ်လာတဲ့ဒီအခြေခံဥပဒေရေးဆွဲရေးကိစ္စမှာပါဝင်ခွင့်မပေးဘူးဆိုတဲ့ကိစ္စဟာကျွန်တော်အနေနဲ့ပြောမယ်ဆိုရင်တော့နိုင်ငံရေးသဘောအရဆိုရင်တော့အမှန်တမ်းဝင်တော်ကိုကောင်းတယ်လို့ကျွန်တော်မြင်ပါတယ်။အဲဘာကြောင့်လဲဆိုတော့သူတို့ခုလုပ်နေတဲ့လုပ်ခဲ့တဲ့မျိုးသားညီလာခံအခုဆက်သွားနေတဲ့အခြေခံဥပဒေဆိုတဲ့ကိစ္စဟာအခြေခံဥပဒေရေးဆွဲရေးဆိုတဲ့ကိစ္စဟာတရေလည်းမကောင်းဘူးမျိုးစေ့လည်းမမှန်ဘူးဆိုတဲ့အနေအထားရှိပါတယ်။အဲ့ဒီလိုအနေအထားမှာ NLD ကိုအခုချိန်ကြတော့မှပေးဝင်မယ်ဝင်ခိုင်းမယ်ဆိုလို့ရှိရင်လည်းသူတို့ကတကားကိုရဲရဲဝံ့ဝံ့နဲ့ဖွင့်ပေးမှာလည်းမဟုတ်ဘူး။ NLD အနေနဲ့ကလည်းချင်းချင်းချုပ်ချုပ်နဲ့အဲ့ဒီထဲဝင်ပြီးတော့ဒီလှုပ်ရှားရတဲ့အခါကျတော့ကိုတိုင်းပြည်အတွက်လည်းအဲ့ဒါဒီမိုကရေစီနီးကျတဲ့ပြည်ရင်ပြောင်းလဲမှုတွေကိုပေါ်ဆောင်ပေးနိုင်မှာမဟုတ်ဘူး။နောက်ဆုံးကျရင်ဒီဓာတ်ခုရဝင်ပြီးတော့လက်ရှူရတဲ့သဘောမျိုးပဲဖြစ်မယ်။ဆိုတော့အခုလိုမျိုးဒီဘုံရုပ်ကျော်စားပြောလိုက်တဲ့အခါကျတော့ဓာတ်တလန်းတန်တလန်းဖြစ်သွားပြီလို့ကျွန်တော်ယူဆတယ်။ဆိုလိုတာကတော့ဒီနိုင်ငံတကာအနေနဲ့ဟိုးတုံးကလေးရတယ်သူတို့ပြောတယ်။အဲ့ဒါဒီရွှေဝါရောင်တော်လိုင်းဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအာဆီယံနိုင်ငံတွေကိုလည်းပြောတယ်။စေတက်ကိုလက်မခံတော့ဘူး။သူတို့လုံးနေတဲ့အဲ့ဒါအခုလိုလိုတဲ့နိုင်ငံရေးလမ်းစဉ်ကိုဒီဆက်ပြီးသွားဖို့ဆိုတော့နိုင်ငံတကာကလက်မခံတော့ဘူး။အာဆီယံရောဒီအနောက်နိုင်ငံတွေရောတခြားဒီမိုကရေစီနိုင်ငံတွေရောလက်မခံတော့ဘူး။အဲ့ဒီအချိန်အခါမှာအခုအချိန်မှာကျွန်တော်တို့လိုအပ်နေတာကဒီအရင်တော့အမျိုးသားညီလာခံနဲ့ဘာမှမပတ်သက်တဲ့နိုင်ငံရေးဖြည့်ရှင်းမှုတခုကိုကျွန်တော်တို့လိုအပ်တယ်။ဘောရဆန်မှာတော့စစ်အစိုးရအနေနဲ့ဒါကိုညှင်းနေအောင်ပါပဲ။ဒါတန်လျာရှိစရာလုံးဝမလိုဘူး။ဘာကြောင့်လဲဆိုတော့သူတို့ထင်တာကတိုင်းပြည်ကိုသူတို့လုံးဝပြည်ပြင်းပြင်းအုပ်ချုပ်လို့ရနေပြီ၊ရထားပြီ။အဲ့ဒါကြောင့်သူတို့အရင်တော့လိုမျိုးပြန်ပြီးချေလဲလို့ရပြီလို့သူတို့ထင်နေတယ်။အဲ့တော့လေလက်တွေ့မှာကတော့အဲ့လိုဟုတ်ချင်မှာဟုတ်လိမ့်မယ်အခုချိန်မှာကျွန်တော်တို့တိုင်းပြည်လိုအပ်နေတာကယင်းမျိုးသားညီတာကံပုံစံမျိုးမဟုတ်တဲ့အဲ့ဒါတစ်ချိန်ကကမ္ဘောဒီးယားမှာပြန်လည်ညီညွတ်ရေးတည်ဆောက်ဖို့အတွက် ကုလသမဂ္ဂကဝင်ပြီးလုပ်ပေးတဲ့ပုံစံမျိုးကိုပဲကျွန်တော်တို့လိုအပ်တယ်အဲ့ဒါကိုပဲကျွန်တော်တို့ဖြီးပြီးတော့ရအောင်ကျွန်တော်တို့လုပ်ရလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျတချို့ကလည်းပြောတာပေါ့လေစစ်အစိုးရအပေါ်မှာနော်တကဘာလုံးကနိုင်ငံတကာအင်အားစုတွေအားလုံးကအယုံကြည်မရှိကြဘူးနားပါစစ်အစိုးရဟာမကြာခဏစကားတွေကိုရှင်းအောင်မညီပြောခဲ့တယ်တကတိစကားတွေကိုလည်းပဲမထိန်ခဲ့ဘူးစသဖြင့်အမျိုးမျိုးပြောခဲ့ကြတယ်ဒါအပြင်ကိုပဲဒေါ်ဆန်းစုကြည်အနေနဲ့ကလည်းပဲစစ်အစိုးရကကမ်းလှမ်းလာတာကိစ္စအပေါ်မှာနော်သူတို့ကဒီကန့်သတ်ချက်တွေနဲ့ဒီလိုလှုပ်ပေးမှဆွေးနွေးမယ်လို့ပြောလာပေမဲ့လို့ဒေါ်ဆန်းစုကြည်အနေနဲ့ကဒီဆက်သွယ်ရေးဝန်ကြီးဗိုလ်ချုပ်အောင်ကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်ဒီ NLD ခေါင်းဆောင်အနေနဲ့လည်းပဲတွေ့ဆုံဆွေးနွေးခွင့်တစ်ကြိမ်ရခဲ့တယ်ပေါ့လေအဲ့တော့ဒီလိုဆက်ဆံရေးဝန်ကြီးနဲ့တွေ့ရတယ် NLD ခေါင်းဆောင်အနေနဲ့တွေ့ရတယ်ဆိုတဲ့အခါမှာဒီကဘာကတော်တော်ကြီးကိုပဲအားတဲ့သရောနဲ့အာမြန်မာနိုင်ငံမှာတော့ဖြစ်အပြောင်းလဲတွေပေါ်လာတော့မလားဟလာဆွေးနွေးပွဲတွေဖြစ်လာတော့မလားဆိုပြီးတော့ဒီပြောခဲ့ဆိုခဲ့ကြတယ်ဒီတော့ဒီလိုစစ်အစိုးရဝန်ကြီးနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့တယ် NLD ခေါင်းဆောင်အနေနဲ့တွေ့ဆုံခွင့်ရခဲ့တယ်ဆိုတဲ့အပေါ်မှာ NLDပါတီဟလာဒီမိုကရေစီအင်အားစုတွေ NCGUB အင်အားစုတွေအနေနဲ့ကောဘယ်လိုများမျှော်လင့်ချက်ထားခဲ့လဲဒီအခြေခံဥပဒေရေးဆွဲရေးအတွက်ပါဝင်နိုင်လိမ့်မယ်လို့ကောမျှော်လင့်ခဲ့ပါလားခင်ဗျအဲ့ဒါဒေါက်တာတင့်စွင်နည်းနည်းပြောပြပါဦ
းဟုတ်ကဲ့ခင်ဗျဒီမေးခွန်းအမှန်တမ်းအရေးကြီးပါတယ်မှန်ပါတယ်ကျွန်တော်တို့ကတော့ဒီလိုဖြစ်ပေါ်တိုးတက်မှုဒီဖြစ်လာတဲ့အပေါ်မှာကျွန်တော်တို့တသုံးတရာမျှော်လင့်ချက်ထားခဲ့တာကတော့အမှန်ပါပဲသို့တော်လည်းပဲတခြားနိုင်ငံတကာမိသားစုလောက်တော့ကျွန်တော်တို့ကမျှော်လင့်ချက်မကြည့်ဘူးခင်ဗျဒါကိုဟလာဟိုခြေလမ်းတေးသေးလေးတခုတော့ရလာတယ်ဆိုတော့အခြေအနေနဲ့အဲလမ်းကြောင်းပွန့်လာနိုင်တယ်ဆိုတော့မျှော်လင့်ချက်လောက်ပဲကျွန်တော်တို့ဟိုထားခဲ့ပါတယ်အဲသို့တော်လည်းပဲဒီမျှော်လင့်ချက်ရောင်ကြီးဟာပိတ်သွားပြီလားဘုရုပ်ကျော်ဆံပြောတာနဲ့ပိတ်သွားပြီလားဆိုရင်တော့ကျွန်တော်ကတော့ပိတ်သွားသေးတယ်လို့မထင်ပါဘူးခင်ဗျအဲဒါဒီပါတီကရောနောက်တစ်ခါကျွန်တော်တို့ကုလသမဂ္ဂကပါနောက်ဆုံးဒီအိန္ဒိယနိုင်ငံတည်းရာအထိဒီနာဖရဲ့ဒီသူတို့ပြောနေတဲ့လမ်းပြမြေပုံနဲ့ဒီဖွဲ့စည်းအလားတည်းအမျိုးသားညီလာခံကိစ္စပေါ်ပြီးဒီဟာကြီးကိုကျွန်တော်တို့ကဥပက္ခပြုလုံးဝခါချပြီးတော့ဟလာအစ်စ်လောက်ရမယ်ဆိုတော့လမ်းကြောင်းကနေတစ်ဖက်ကနေရှော့ပြီးတော့ပေါ်လေအပြုသဘောဆောင်တဲ့ချင်ကပ်မှုနဲ့အတစုံတရာလက်ခံမှုဟိုစ조사မှုကျွန်တော်တို့ဘက်ကရှိပါတယ်ဥပမာဆိုရင်ဒီခက်မတိုင်ခင်လေကဒီပြည်သူ့လွှတ်တော်ကိုစားပြုကော်မတီဝင်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပေါင်း92ဦးကနေပြီးတော့ကျင်တဲ့အဆိုပြုချက်တစ်ခုမှတောင်မှအာဒါဟာနာဒီမြို့သားညီလာခံတက်တဲ့ကိုယ်စားလှယ်ဒီတထောင်လောက်ရဲ့အဆိုပြုချက်တစ်ခုဖြစ်အဲထားတဲ့နယ်လို့ကျွန်တော်တို့ကလောကပယ်ချတာမဟုတ်ဘူးအဲ NLD ပါတီကိုနိုင်ရတဲ့ဒါဟာပြန်လဲဆွံ့နှွေးတဲ့နယ်အချက်အလက်တွေလက်ခံပါမယ်လို့ပြောခဲ့တယ်နိုင်ငံတကာလည်းဒီဟာကိုအဲ့ဒါလက်ခံပြီးတော့ကမ်ဘာရီကိုနိုင်ကအဆိုပြုချက်တင်ခဲ့တာပါသို့တော့ဒါကိုတော့ဗိုလ်ချုပ်ကျော်ဆန်းကတော့ပယ်ချခဲ့တယ်ကျွန်တော်ပြောချင်တာကတော့လမ်းကြောင်းကြီးကဖိတ်သွားတာမဟုတ်သေးဘူးမျှော်လင့်ချက်တစုံတရာတော့ကျွန်တော်တို့ထားခဲ့တာအမှတ်ပဲသို့တော်လည်းပဲကျွန်တော်တို့ကတော့ရှော့မတွက်ခဲ့ဘူးဒီသူလူလူကလည်းရှော့တွက်မယ်မဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်ဒီချိန်ထဲမှာကျွန်တော်တို့ပြောမှလည်းနိုင်ငံတကာပေါ့လေရှော့မတွက်သင့်ဘူးဆိုတော့ဘာကြောင့်လဲဆိုစစ်ဆိုးရရဲ့ဟာအဲတပိုင်းကြောင်းနဲ့စစ်ဆိုးရရဲ့စဉ်းစားဉာဏ်ကိစ္စဉာဏ်ဉာဏ်နဲ့ကိစ္စကိုကျွန်တော်တို့ပမာနိုင်ငံသားချင်းချင်းကပို့သိကြတာကိုဒီချက်ကိုကျွန်တော်တို့ပြောပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ကျော်လင်းကျက်ဟာပြိမ့်မသွားသေးဘူးလမ်းကြောင်းရှိသေးတယ်ဒီပေါ်မှာဆက်လုပ်ဖို့လိုတယ်လုပ်တဲ့အခါမှာကတော့အခုထိလုပ်ပြီးသားတဲ့ကတော့ကျွန်တော်တို့ကအနည်းဆုံးနှစ်ဆတောင်တိုးလို့ရပါလိမ့်မယ်ကျွန်တော်တို့ဆိုဒီမှာဟာပြည်တွင်းနိုင်ငံရေးအင်အားစုနဲ့ပြည်ပနိုင်ငံရေးအင်အားစုနှစ်ခုလုံးကိုဆိုလို့ရပါတယ်အဲ့တော့ပြည်တွင်းကလည်းစူးစမ်းမှုရှိလို့သားလျင်ပြည်သူလူထုတွေအသေးခံပြီးတော့တန်ခါတော်တွေအသေးခံပြီးစူးစမ်းမှုရှိလို့သားလျင်ဒီအဆင့်ထိရောက်လာတယ်ဒီအဆင့်ကြီးရောက်လာတာတောင်မှနားဖကနောက်ပြန်ဆုတ်ဖို့ဒါစူးစမ်းခဲ့တာပါပဲအဲ့တော့ဗိုလ်ချုပ်အောင်ကြီးနဲ့တွေ့ဆုံဆွေးနွေးမှုကိုသူတို့ပိတ်သွားတာမဟုတ်ဘူးနဲ့ဒါကတော့တတုံးလေးအပြူသဘောပြောလိုက်တယ်ဆိုတော့သူတို့ကသွေးတိုးဆန်းတဲ့သဘောလည်းရှိတယ်ခင်ဗျာနားပါဟာနိုင်ငံတကာအခြေအနေကိုအဲ့တော့နိုင်ငံတကာလည်းမျက်ခြေမပြတ်ရဘူးကျွန်တော်တို့တွေကလည်းနှစ်ဆတိုးပြီးလောက်ကြရင်ဖြင့်ဒါကျွန်တော်တို့ရှေ့တက်လာနိုင်ပါတယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုဟိုအလုပ်ပို့လို့ရမယ်ဆိုတဲ့သဘောကိုပဲကျွန်တော်တို့ကောက်ချက်ချပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်တယ်ဆိုတော့ပါပါလိမ့်ခင်ဗျာကျွန်တော်နည်းနည်းသိပြသေးခင်ဗျာအစားတို့ပြီးကြိုးပမ်းတာဘာကိုကြိုးပမ်းပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဟိုပြည်တွင်းကြိုးပမ်းမှုရောကျွန်တော်ပြည်ပကြိုးပမ်းမှုရောကျွန်တော်ဆိုလိုပါတယ်ပြည်သူလူထုကလည်းဟလာအခုလိုပေါ့လေကြိုးကြဖြစ်ဖြစ်အင်အားစုဟလာအရေးအတွက်နည်းနည်းဖြစ်ဖြစ်အဲနားအဖကိုစန့်ကျင်တဲ့လှုပ်ရှားမှုပေါင်းစုံလို့ဆက်ရှိနေရမယ်တစ်ချိန်တည်းမှာနိုင်ငံတကာကလည်းအခုလိုဟလာကမ္ဘာရီလှုပ်ယုံလေးနဲ့တော့မဖြစ်ဘူးကမ္ဘာရီရဲ့လှုပ်ပိုင်ခွင့်တွေတိုးတဲ့ကိစ္စတို့နောက်နိုင်ငံတကာဟလာကုလသမဂ္ဂကိုနိုင်ငံတကာအချိန်ဇယားတောင်းဆိုတဲ့ကိစ္စတို့နောက်ဒီနိုင်ငံရေးခေါင်းဆောင်တွေလွတ်ပေးကိစ္စတွေကိုအဲထိရောက်တဲ့ဟလာနီးတဲ့ကျွန်တော်တို့လုတ်ဖို့လိုတယ်တနည်းအားဖြင့်အခုလို့လေးနေတော့ကျွန်တော်တို့မရသေးဘူး ဒီတိုင်းကြီးကျိုးလို့ရမယ်လို့ကျွန်တော်ဆိုလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကုလသမဂ္ဂအထူးကိုဆိုလဲမစ္စတာကမ်ပါရီတို့ရဲ့ခရီးစဉ်နဲ့ပတ်သက်လို့လည်းပဲကျွန်တော်တို့ကတော့စောစောပိုင်းကတည်းကပေါ့လေဒီတတိထားပြီးတော့ကြိုဆိုခဲ့တဲ့ဆွဲစကားတွေကိုပြောခဲ့ကြတယ်ဘာလို့လဲဆိုတော့ကုလသမဂ္ဂအထူးကိုဆိုလဲအရင်တော့လည်းတယောက်ပြီးတယောက်တူပဲသွားခဲ့ကြတာပဲစစချင်းမှာတော့အားတဲ့ပြောနေဘယ်လိုလုပ်မယ်ဘယ်လိုခြင်မယ်ဆိုပြီးတော့နောက်ပိုင်းကျတော့ဒီစစ်အစိုးရရဲ့လှည့်ပြားမှုအောက်မှာပဲဒီသူတို့ရဲ့ကြိုးပမ်းမှုတွေကလည်းရေစုံမျောသွားခဲ့ကြတယ်ဒီတော့အခုမစ္စတာကမ်ပါရီသွားတဲ့ချိန်မှာလည်းပဲသူ့ကိုဒီလူကြားကောင်းအောင်လှည့်ပြားလိုက်တယ်ဆိုတာမျိုးကိုတော်တော်များများကျွန်တော်တို့မြင်ခဲ့ကြတာပေါ့လေခုနကဒေါက်တာတင့်စွေပြောသလိုပဲတန်ဃာတော်တွေကနေပြီးတော့အသက်ပေါင်းများစွာပေးဆပ်ပြီးတော့နော်လှုပ်ခဲ့ကြလို့ဒီအခြေအနေကိုရောက်လာတဲ့နိုင်ငံတကာဖိအားတွေပေါ်လာတယ်ဆိုတာကျွန်တော်တို့ကမြင်တာကိုဒီတန်ဃာတော်တွေသိမ်းနဲ့ချီပြီးတော့လမ်းပေါ်ထွက်လာတာကိုတကဘာလုံးကနေပြီးတော့ဗီဒီယိုတွေမှာလည်းမြင်ကြတယ်နော်သတင်းတွေမှာလည်းကျွန်တော်တို့တွေ့ရကြတယ်အဲ့ဒါကိုအခုဘုံမှုကျော်ကျော်ဆန်းကသတင်းစာရှင်းလင်းပွဲမှာပြောသွားတာဒီတန်ဃာတော်တွေဟာအတုအယောင်တွေသာဖြစ်ပါတယ်เนาะတရားပြစ်မှုကျူးလွန်ထားတဲ့တန်ဃာတော်အတုအယောင်တွေပါနောက်ပြီးတော့ပြည်ပြင်းပြည်ပကအစိုးရစန့်ကျင်တဲ့အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့အမေရိကန်ကအားပေးအားမြောက်လုပ်ပြီးတော့လုပ်ခဲ့ကြတာပါဒါတွေအသေးမွှားတွေပါဆိုပြီးတော့လည်းပြောသွားသေးတယ်ခင်ဗျဒီစကားတွေနဲ့ပတ်သက်လို့ကဥအောင်နိုင်ဦးကဘယ်လိုမြင်လဲခင်ဗ
ျကျွန်တော်ဟိုပါပေါ့နော်စစ်အစိုးရရဲ့အနေထားဟာတော်တော်လေးဟိုကြီးနေတဲ့အနေထားမျိုးရှိတယ်ခင်ဗျအဲ့တော့ဒီစစ်အစိုးရတွေမှာပါတဲ့ဘုဂျိုကျော်ဆန်းလို့ဒီမျိုးခုနပြောတဲ့ကိစ္စတွေအားလည်းအဲဒီလောက်ကြီးအလေးထားရမယ့်ကိစ္စမဟုတ်ဘူးလို့ကျွန်တော်အနေနဲ့ထင်မိတယ်။နောက်တစ်ခုကလည်းဒီစစ်တပ်ထဲမှာပဲဖြစ်ဖြစ်ဒီစစ်ပုံတွေကြားထဲမှာပဲဖြစ်ဖြစ်တကယ်ပဲဘုဂျိုကျော်ဆန်းပြောတဲ့ကိစ္စတွေဟာစစ်တပ်တစ်ခုလုံးကိုဟလာဒါမှမဟုတ်စစ်စုရတစ်ခုလုံးကိုဟလာကိုစားပြီးပြောနေသလားဆိုတာတွေလည်းမိကုန်းထုတ်เสียတော့အများကြီးတော့ရှိတယ်ခင်ဗျာ
ဒါပေမဲ့လို့ဒီပေါ့လေသူကဝန်ကြီးဝန်ကြီးဆိုတော့ဦးအောင်နိုင်ဦးရဲ့ဘာပဲဖြစ်ဖြစ်သူ့ရဲ့အထက်အထက်ကနေပြီးတော့ဟလာဒီလိုပြောဖို့အတွက်သဘောတူညီကြလို့သူပြောတယ်အဲ့ဒါသူ့အထက်ကဘိုလ်ချုပ်ကြီးတွေရဲ့သဘောထားကဒီလိုရှိတယ်လို့ယူဆလို့ရပါတော့
အဓိကကတော့ကျွန်တော်တို့နိုင်ငံမှာဟိုလိုအပ်နေတာပေါ့နော်အပြောင်းလဲဖြစ်ဖို့လိုအပ်နေတာတော့ခေါင်းဆောင်မှုပြောင်းဖို့လိုအပ်နေတယ်ခင်ဗျာအဲ့တော့ဘူဂျိုကျော်ဆန်းပြောတဲ့ကိစ္စတွေဟာဟလာမဟုတ်ဘူးဆိုတာသူကိုယ်တိုင်လည်းသိကြတယ်ခင်ဗျခုနဆွေးနွေးခဲ့တယ်မှာလည်းပါတယ်ချစ်ဘူကြီးကိုယ်တိုင်လည်းတိုင်းပြည်အနေထားတော့ဆိုးနေတယ်တိုင်းပြည်ကတော့ကိုအောက်ကျနောက်ကျဖြစ်နေပြီးဒီခုနဘူဂျိုကျော်ဆန်းပြောတဲ့ကိစ္စတွေဟာလည်းတကယ်တမ်းပြောရလို့ရှိလို့ရှိရင်တိတိနဲ့အဲလောက်ပြီးတော့ပြောနေရတယ်တော်တော်များများပါတယ်ခင်ဗျကျွန်တော်ပြဿနာကဘာဖြစ်နေလဲဆိုတော့ကျွန်တော်နိုင်ငံမှာဒီချစ်ဘူကျုပ်တွေဟာရွေးစရာလမ်းမရှိဘူးဖြစ်နေတယ်အဒီစစ်ဘုတ်ချုပ်တွေဟာခုနဘုတ်ချုပ်ကြီးတန်းရွှေရဲ့နောက်ကိုတလန်းဒီတော်လမ်းကိုလိုက်နေရတဲ့အနေထားမျိုးဖြစ်နေတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာကတကယ်တမ်းပြောရလို့ရှိရင်ဒီအပြောင်းလဲတွေဖြစ်ဖို့ခုနတွေ့ဆုံဆွေးနွေးတွေပဲဖြစ်လာဖို့ခုနအခုတွေ့ဆုံဆွေးနွေးတွေလုပ်နေတယ်ဆိုတဲ့ကိစ္စတွေဟာဒဇုံတရာတော့အတိုင်းထားပြီးစစ်မှန်လာဖို့ကိစ္စမှာခေါင်းဆောင်အပြောင်းလဲတွေလို့နေတယ်ဗျအဲ့တော့တိုင်းပြည်ကလည်းခုနအခုသူတချင်တော့ဒီစက်တင်ဘာဒီဘုန်းကြီးတွေရဲ့ဆန္ဒပြပွဲဖြစ်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ပြင်မှာကျွန်တော်နိုင်ငံမှာကောင်းဆောင်မှုအတွက်ကိုတောင်းဆိုနေကြတယ်ခင်ဗျာအဲ့လိုကောင်းဆောင်မှုအတွက်ကိုမဖြစ်မချင်းဥပမာဆိုလို့ရှိရင်ဘုဂျိုကြီးတရှိအကြောင်းလည်းမဖြစ်မချင်းကျွန်တော်တို့ခုလိုကိစ္စမျိုးတွေဟာမဟုတ်မှန်းတည့်ရတဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရမှာဖြစ်တယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ခုနပြောသလိုပဲဒီစစ်ဘုဂျိုကြီးတွေဟာဆိုရင်တခြားရွေးစရာလမ်းမရှိဘဲနဲ့ဘုဂျိုကြီးတရှိရဲ့နောက်ကိုရှေ့ဆောင်သွားလာတော့ကောက်သွားကဆိုတဲ့ပုံစံမျိုးနဲ့လိုက်နေကြရတဲ့အနေအထားမျိုးဖြစ်နေတယ်ခင်ဗျာအဲ့တော့ဟလာတစ်ခါမှခုနကောင်ဆက်စစ်ကြီးနဲ့တွေ့ဆုံဆွေးနွေးတယ်ပဲပြောပြောဒီနိုင်ငံသားကိစ္စတွေကိုမလိုဘူးပဲပြောပြောဒါတွေဟာထိတ်ဆုံးကလာတဲ့ဒီ policy တဘောဓာတ်တွေဖြစ်နေတယ်ခင်ဗျာအဲ့ဒီဟာတွေရှိနေစမြာကာလပတ်လုံးမှာတော့ကျွန်တော်နိုင်ငံမှာအပြောင်းလဲဖြစ်ဖို့ကျွန်တော်လမ်းမမြင်ဘူး NLD ရဲ့အခန်းကဏ္ဍကိုလည်းမမြင်မိဘူးခုနဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဘာကလို့လဲမကပြောသလိုဟလာဆွေးဆုံဆွေးနွေးပြီးတော့အပြောင်းလဲတွေလုပ်ဖို့အလျှော့ပေးတန်ပေးဖို့ဟလာပေးယူလို့ဖို့ကိစ္စတွေလည်းမမြင်မိဘူးဆိုတော့အဲကျွန်တော်ရဲ့အောက်ချက်ပါပဲ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်လည်းနေ့ဖြတ်ပြီးပြောပါစ
ီဟုတ်ကဲ့ဥမောင်မြင့
်အဲကျွန်တော်ကတော့ဒီလိုမြင်တယ်ခင်ဗျဒီအပြောင်းလဲဆိုတဲ့ကိစ္စနှစ်မျိုးရှိတယ်တစ်မျိုးကအခုအဲ့ဒါနိုင်ငံတကာကမြင်နေတဲ့ငိမ့်ချမ်းတဲ့နီးနဲ့ပြောင်းလဲတဲ့နီးအဲ့ဒီနီးဖြစ်မလာအောင်စစ်တပ်ကအခုနီးမျိုးစုံနဲ့ပိတ်ဆို့နေတယ်စစ်တပ်လို့ကျွန်တော်ပြောတဲ့နေရာမှာစစ်အစိုးရကိုကျွန်တော်အဓိကကြီးရပြီးပြောတာပါ။ဒီမျိုးစုံနဲ့ပိတ်ဆို့နေတဲ့ခါကျတော့ဒါဟာတစ်ခါလည်းမဟုတ်ဘူး၊နှစ်ခါလည်းမဟုတ်ဘူး။ဒီ88နောက်ပိုင်းမှာကိုအချိန်ချင်းဖြစ်နေပြီဆိုတဲ့ခါကျတော့ဒီငိမ့်ချတဲ့နီးနဲ့ပြောင်းလဲဖို့ဆိုတဲ့ကိစ္စကတော်တော်လေးအားနည်းလာပြီ။အားနည်းလာတဲ့အခါမှာဒီနိုင်ငံတကာနိုင်ငံရဲ့ဟလာဒီပြုပြင်ပြောင်းလဲမှုဟာငိမ့်ချတဲ့နီးနဲ့ပြောင်းလဲလို့မဖြစ်နိုင်တော့ဘူးဆိုလို့ရှိရင်အကျန်းဖက်တဲ့နီးနဲ့ပဲပြောင်းလဲဖို့ရှိရတယ်။ တခါအကျန်းဖက်တဲ့နီးကြတော့လေတခါနှစ်ခုရှိပြန်တယ်ပြည်တွင်းကစတဲ့အကျန်းဖက်နီးပြည်တွင်းကနေစတဲ့အကျန်းဖက်တဲ့နီးမျိုးလားဒါမှမဟုတ်လို့ရှိရင်အခုအီရက်လိုနိုင်ငံမျိုးမှာဖြစ်သွားတဲ့အကျန်းဖက်တဲ့နီးမျိုးလားအဲ့ဒီနီးပဲကြံတော့တယ်ဆိုတော့ရေဝဲအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ပြည်ပကနေဝင်ပြီးတော့ဆက်ဖက်တဲ့နီးလားဖြစ်ဖို့အခွင့်အလမ်းအများကြီးနေတယ်သို့တော်လည်းပြည်တွင်းကနေအကျန်းဖက်တဲ့နီးကတော့ဖြစ်နိုင်တယ်အဲ့တော့အကျန်းဖက်တဲ့ကိစ္စကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းသူတို့ကနှီးပေါင်းစုံပိတ်ဆို့ထားတဲ့အခါကျတော့အကျန်းဖက်မဲ့လူဟာစစ်တပ်ထဲကလာတဲ့လူတွေလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လို့ရှိရင်စစ်တပ်အပြင်ကလာတဲ့လူတွေလည်းဖြစ်နိုင်တယ်။အခုပြည်သူတွေကြားထဲမှာပြောပြနေကြတာကိုကျွန်တော်တို့သတင်းသမားတွေအနေနဲ့ကျွန်တော်တို့မကြားကြင်အောင်ကြားနေရပါတယ်။နောက်ဆုံးလူတာကဒီတစ်ခွေလုံးပြုတ်သွားဖို့ဆိုတဲ့သဘောမျိုးပဲလူတွေပြောနေကြတယ်။ဆိုလိုတာကတော့ဒီအကျန်းဖက်တဲ့နှီးမျိုးနဲ့ဟာသူတို့အရင်တုန်းကဟာစစ်ပုတ်ချုပ်တွေတည်သွားတဲ့နှီးမျိုးပေါ့နော်။ဒီရဟန်းပြောကြတဲ့နှီးပဲဖြစ်ဖြစ်ဘုံခွဲတဲ့နှီးပဲဖြစ်ဖြစ်ဆိုတော့ဒါမျိုးတွေကိုစစ်တပ်ကလေရပြီခေါ်နေတယ်လို့ကျွန်တော်မြင်တယ်။နောက်ဆုံးတော့သူတို့လုပ်တဲ့အလုပ်ဟာသူတို့ကြာဆုံးမှုအတွက်ကိုပဲရည်ရွယ်နေတယ်လို့ကျွန်တော်မြင်တယ်
။ဥပမာမင်းဟိုသုံးသက်ချက်လေးတမတ်စစ်ဝင်စားဖို့ကောင်းပါတယ်ခွင့်ရ။မှားတော့ဒီကဘာတမိုင်းချောင်းဖြစ်စဉ်နေနဲ့ကျွန်တော်တို့နိုင်ငံရေးဟို theory ပဲဆိုပါစို့ပေါ့လေကြည့်လို့ရှိရင်အာဏာရှင်စနစ်ကနေဒီမိုကရေစီပြောင်းတယ်ဆိုတာငင်းငင်းသာသာငင်းငန်းတဲ့နေနဲ့ပြောင်းတယ်ဆိုတာအမှန်တမ်းရှားမှရှားဖြစ်ပါတယ်။အခုတိုင်းသားနာဖကဒီတိုင်းသွားနေရင်တော့ဟုတ်လားကျွန်တော်တို့ NLD ကရောဟုတ်လားတိုင်းသားနိုင်ငံရေးအင်အားစုတွေကရောနိုင်ငံရေးအဲနိုင်ငံတကာအင်အားစုကပါသွားကျင်တယ်ရကျင်တယ်ငင်းချမ်းစွာလမ်းကနေအဲငင်းချမ်းစွာဖြည့်ရှင်းတဲ့လမ်းကနေဖယ်ကျင်နေတဲ့အနေအထားရှိပါတယ်ဒါကြောင့်အာကျွန်တော်တို့ငင်းချမ်းတဲ့နေမဟုတ်တဲ့နေကိုသွားမယ်အနေအထားကိုနာဖကယူနေတဲ့သဘောဖြစ်တယ်ခင်ဗျာအဲ့တော့ကသို့တော့ကျွန်တော်ပရမဆွနေခဲ့တယ်လို့ကျွန်တော်တို့လမ်းကြောင်းမပိတ်သေးတော့ကွာကျွန်တော်တို့ဘက်ကတော့ဟလာငင်းချမ်းစွာပြုပြင်ပြောင်းလဲရေးကိုဆက်လက်ပြီးတော့ဟိုကျွန်တော်တို့စ조사မှာပဲဖြစ်ပါတယ် NLD အနေနဲ့ကလည်းဒီတိုင်း조사မှာပါကျွန်တော်တို့ညွန်မောင်ဆိုးရတယ်ဒီတိုင်း조사မှာပါအဲ့တော့조사တဲ့အခါမှာကတော့အဲဒီနည်းနဲ့တော့မရဒီလောက်နဲ့တော့မရသေးဘူးဆိုတာကိုကျွန်တော်ထပ်ပြီးတော့ဟိုပြစ်ဆွတ်ပြီးဆွနေပြရသည်အဲ့တော့ပြည်တွင်းကတော့ပြည်တွင်းအတိုင်းတားလျောက်ကျွန်တော်ခုနပြင်ပြသလိုလုပ်ကြရမယ်တစ်ချိန်တည်းမှာအင်အားစုစည်းမှုနဲ့ဟလားစနစ်ကျတဲ့အလူလူလှုပ်ရှားမှုကြီးကျွန်တော်ဖိလစ်ပိုင်ပုံစံပဲဖြစ်ဖြစ်ပေါ့ဗျာနောက်တစ်ခါကျွန်တော်တို့ဒီစက်တင်ဘာလကတည်းကမပါခဲ့သေးတဲ့အင်အားစုတွေကလည်းတိုးချဲ့ပြီးပါလာနိုင်တဲ့အနေအထားကိုလည်းကျွန်တော်တို့ဖန်တီးကြဖို့စုစည်းကြဖို့အာကျွန်တော်တို့လိုမယ်ဥပမာအလုပ်သမားလူတန်းစားနိုင်အဲလေသမားလူတန်းစားအဲ့အောက်ချီဟလားသာမန်လူလူအထိကျွန်တော်တို့ကြက်ပြတ်အောင်ထိအဲဒါပြည်တွင်းလှုပ်ရှားမှုတွေပေါ့လေဒါကလည်းစနစ်တကျလှုပ်ကြပါလိမ့်မယ်နောက်တစ်ချိန်တည်းမှာနိုင်ငံတကာစူးစမ်းမှုကလည်းကျွန်တော်ခုနအနေနဲ့တင်ပြခဲ့တယ်လို့ကုလသမဂ္ဂကပဲဖြစ်ဖြစ်အင်ကြီးချင်းနိုင်ငံတွေကပဲဖြစ်ဖြစ်ဒီကတိုးပြီးတော့ကျွန်တော်တို့လှုပ်ကြမှာဥပမာနာဖကခုပြောထားတဲ့အတိုင်းတွေ့ဆုံသူတွေလမ်းကြောင်းကိုဆက်မသွားခြင်းဘူးဆက်သွားဖို့ဟလားအတိုင်းတာတခုဒီအချိန်တိုင်းတာတော့မပေးနိုင်ဘူးဆိုရင်တော့အဲတကယ်လို့ဒီလိုဖြစ်မလာရင်အဲနာဖကိုဘာဖြစ်ရောက်တဲ့အရေးယူမှုတွေအဆင့်ကကျွန်တော်တို့ပြကြတော့မယ်ဒေတာရှိလာပြီဆိုတော့တော့လူမျိုးကြီးကောင်းစီရပဲပြမလားဟလားဟိုတခြားနိုင်ငံကြီးတွေရပဲပြမလားသို့မဟုတ်အိနီးချင်းနိုင်ငံတွေကလည်းပြလို့ရတဲ့အနေအထားလေးရှိပါတယ်အဲ့တော့ဆက်မလုပ်ဘူးဆိုရင်ပိုးဆိုးသွားမယ်အဆိုးဆိုးနီလာမသွားအောင်လို့တော့နာဖကိုဒီတဲ့ဒီချင်းချောက်မှုတနည်းအားဖြင့်အရေးယူမှုတွေကျွန်တော်တို့ပြဖို့လိုလာမယ်တစ်ချိန်တည်းမှာဒီတဲ့ဒီဟလားနည်းနည်းပေါ့လေပို့ပြီးအားပြင်းတဲ့ဂျိုးပတ်မှုတွေကျွန်တော်တို့လိုလာပါလိမ့်မယ်အရေးယူဆောင်ရွက်မှုတွေလိုလာမှာအမှန်ပဲဒါကြောင့်အဲဒီဟာတွေတော့ကျွန်တော်တို့ပြင်ဆင်ထားဖို့လိုမယ်ဒီအတွက်လည်းပဲကျွန်တော်ထင်တယ်အိန္ဒိယနိုင်ငံတွေဟလားတရုတ်တို့အိန္ဒိယတို့ကစဒါကိုသဘောပေါက်ထားပါတယ်ခင်ဗျာအဲ့တော့ကအဲ့ဓာတွေကိုသူတို့ကကျင့်သုံးပြီးတော့လာဖို့ဟိုလိုတဲ့အနေအထားပေါ့လေကျွန်တော်ဆိုလိုချင်တာကကျွန်တော်တို့ဆက်လုပ်ဖို့ဟိုလိုတယ်အကျန်းဖက်နီလာဟာတနည်းအားဖြင့်ပေါ့လေမြင်သာတဲ့နီးမဟုတ်တဲ့နီးကတော့ရှောင်လွှဲလို့တောင်းမှရခြင်းမှရမယ်သို့တော့ကျွန်တော်တို့ကတော့ငင်းညာရဲ့နီလာဟာလာမြင်သာပျော်ပြောင်းတဲ့နီလာကိုတော့ဒီတဲ့ဒီနှစတိုးလိုရမယ်လို့ဟိုကျွန်တော်တို့ဆွေးနွေးခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကောင်းနေဦးတို့တွတ်တုတ်လေးနဲ့နည်းနည်းမှတ်ချက်လေးပေးပါအောင်ခင
်ဗျအဲကျွန်တော်တို့နိုင်ငံမှာလိုအပ်တာကတော့မြို့သားတင်လေတင်မြတ်ကြီးပေါ့နော်ဒီမြို့သားတင်လေတင်မြတ်ကြီးကိုအားလုံးကလည်းထောက်ခံတယ်တော့ကြရပေါ့နော်အဲ့တော့မြူသားပြင်လဲတင့်မြတ်ကြီးရဲ့ဝင်းဝိုင်းတွင်မှာခုနဗိုလ်ချုပ်ကြီးတန်းရှိပေါ့နော်သူတဖြစ်တော့ဒီစစ်ဆိုးရဟာဆိုလို့ရှိရင်အပြောင်းလဲလုပ်မစင်ဒုက္ခံမှုအခြေအနေလေးရှိနေသေးတယ်ခင်ဗျအဲ့တော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရဆိုတဲ့အပိုင်းဟာလေဟလာတကယ်လို့လိုအပ်လို့ရှိလို့ရှိရင်ဒေါန်ဆန်းစုကြည်ကိုအသုံးချမဲ့ပုံစံမျိုးတွေလည်းအများကြီးရှိတယ်ဒါပေမဲ့လည်းခုနပြောတဲ့ဟလာဒီအကြမ်းဖက်မှုတွေမဖြစ်အောင်ဟာတိုင်းပြည်အခြေအနေပုံမှန်ဖြစ်သွားအောင်စစ်ဆိုးရကသာဗိုလ်ချုပ်ကြီးတန်းရွှေကသာ တည်တည်ချာချာလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်မီနိုင်နေတယ်အပြောင်းလဲလုပ်တဲ့ခေါင်းဆောင်တွေကိုအတိုင်းပြည်ကခွင့်လွှတ်ဖို့အတွက်ဆန္ဒရှိနေတယ်ဘာဖြစ်လို့လဲဆိုတော့အထူးထင်တော်နိုင်ငံရေးခေါင်းဆောင်တွေဂျာထဲမှာအမြဲတမ်းပြောနေတဲ့ကိစ္စကတော့မျိုးသားပြန်လည်တင်မြှောက်ရေးပါပဲဒီမျိုးသားပြန်လည်တင်မြှောက်ရေးမှာခုနဗိုလ်ချုပ်ကြီးတန်းစီတာအချိန်မီမှန်မှန်ကန်ကန်လုပ်ခဲ့မယ်ဆိုရင်ခုနပြောတဲ့ပြဿနာတွေကိုကျွန်တော်တို့ဟာလာမရောက်နိုင်ဘူးတိုင်းပြည်ဟာလမ်းကြောင်းမှန်ကိုရောက်သွားနိုင်တဲ့နေသားမျိုးရှိနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ
်ကိုမောင်မင်းရောခတ်တူတူလေးပြောပါအောင
်အချိန်မှာအချိန်လည်းမမီတော့ဘူးမှန်မှန်ကန်ကန်လည်းမလုပ်နိုင်တော့ဘူးလို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့လုပ်ခဲ့တဲ့အပြစ်တွေကတော်တော်ကြီးနေပြီပြည်သူတွေခွင့်လွှတ်နိုင်တယ်ဆိုတာကိုကျွန်တော်အမှန်တကယ်တန်ရရှိတယ်အဲသို့တော်လည်းဒီတရားစကားနဲ့ပြန်ပြောမယ်ဆိုရင်အဲ့ဒါရေကြောင်းဖြစ်တဲ့အညီအကျေးကိုရေနဲ့ပဲပြန်ပြီးတားရတယ်။ဆိုလိုတာကနှစ်ပေါင်း40 45နှစ်လောက်စစ်တပ်ကလုံးလို့ရစ်ပတ်သွားတဲ့အတိုင်းပြည်ကိုစစ်တပ်ကအရင်ဆုံးပြန်ပြီးတော့ဆေးဖို့တာဝန်ရှိတယ်။ဆိုလိုတာကစစ်တပ်ထဲမှာအပြောင်းအလဲဖြစ်အောင်လုပ်ဖို့အတွက်ကစစ်ကောင်းဆောင်တွေမှာတာဝန်ရှိတယ်။စစ်ကောင်းဆောင်တွေလို့ကျွန်တော်ဆိုတဲ့နေရာမှာနားအဖထိတ်တန်းကောင်းဆောင်တွေကိုကျွန်တော်ဆိုလိုတာမဟုတ်ဘူး။ဒုတိယဒန်စာကောင်းဆောင်တွေကိုကျွန်တော်ဆိုလိုတာအကယ်၍ထိတ်တန်းကောင်းဆောင်တွေပါလာလို့အဲ့ဒါဗကြိုကြီးတန်းရွှေကိုဖယ်ရှားပြီးတော့လက်ရှိနားအဖစစ်အစိုးရရဲ့အဲ့ဒါဒီမူဝါဒတွေအကုန်လုံးကိုပြောင်းလဲပြစ်နိုင်တဲ့စစ်ဆိုးရမျိုးဖြစ်လာမှာဆိုရင်တော့လူလူမှန်တကယ်ကြိုဆိုလိမ့်မယ်။နှုတ်ပေါ်ရင်တော့လူလူရောတိုင်းပြည်ရောနိုင်ငံတကာရောနောက်ဆုံးအခုကျွန်တော်တို့တကားဝိုင်းမှာပြောနေတဲ့လူတွေအားလုံးပါအဖြေမရှိဘဲပြိမိနေပြီ။အဲ့တော့အဲ့ဒီကိစ္စကိုပြည်လည်ဖို့အတွက်ကတော့စစ်တပ်ကတောင်းအရှိဆုံးလို့ပဲကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေလည်းအင်မတန်မှစဉ်းစားကြတယ်ကောင်းပါတယ်။အချိန်ကလည်းမရှိတော့ဘူးဆိုတော့ကျွန်တော်တို့စကားဝိုင်းကဒီမှာပဲရနာပါလိမ့်မယ်ခင်ဗျာဒီအကြမ်းဖက်မှုတွေသွေးရတောင်ယူဖြစ်မှုတွေကိုတော့ဘယ်သူကမှပြည်တွင်းကပဲဖြစ်ဖြစ်ပြည်ပကပဲဖြစ်ဖြစ်လူချင်းနဲ့စိတ်ဆန္ဒမရှိကြပါဘူးဒါကလည်းပဲဒီအခြေအနေအရရပေါ်မှာဟိုမူတည်ပြီးတော့ပေါ်ပေါက်လာနိုင်တဲ့ကိစ္စမဖြစ်ဘူးလို့လည်းပြောလို့တော့မရဘူးเนาะဖြစ်နိုင်သမျှကတော့အေးချမ်းချမ်းနဲ့အာနာလွှဲပြောင်းပေးလို့ရမယ်ဆိုရင်ဒါနတ်လူသားလူခေါ်မဲ့ကိစ္စပါအဲ့တော့အခုဒီသကဝိုင်းမှာပါဝင်ပြီးတော့ဆွေးနွေးပေးတဲ့အတွက်ကြောင့်အိန္ဒိယနိုင်ငံအခြေစိုက် NCGUB အဝေးရောက်အမျိုးသားညွန့်ပေါင်းအစိုးရအဖွဲ့ဝင်ဒေါက်တာတင့်ဆွေထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူဦးအောင်နိုင်ဦးနဲ့မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမောင်မောင်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြပါစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြစမ်းမှရှင်လန်းတော်မူကြပါစေ